COVID-19 ယောဂါပိုးကိုကူးစက်မြန်ဒါမှမဟုတ်တိုင်ကြားရမယ့်ကူးစက်ယောဂါဖြစ်သတ်မှတ်တဲ့အကြောင်းကျန်းမာရေးနဲ့အားကစားဝန်ကြီးဌာနကဒီကနေ့ကြေညာလိုက်ပါတယ်။ဒီအမိန့်ကိုမလိုက်နိုင်ထောင်ဒဏ်ငွေဒဏ်ချမှတ်နိုင်တဲ့အကြောင်းဗဟိုကူးစက်ယောဂါတိုက်ဖြတ်ရေးဌာနတာဝန်ရှိသူတို့ကပြောပါတယ်။လူမှုအနေနဲ့ကျန်းမာရေးနဲ့အားကစားဝန်ကြီးဌာနရဲ့ထုတ်ပြန်ချက်တွေကိုအတိအကျလိုက်နာကြဖို့လည်းတိုက်တွန်းပါတယ်။အိန္ဒိယနိုင်ငံ New Delhi မြို့တော်မှာ14ရက်ကြာတီးခြားခွဲပြီးတော့စောင့်ကြည့်နေတဲ့ဝူဟန်ကနေပြန်ခေါ်လာသူမြန်မာကျောင်းသား2ယောက်နိုင်ငံကိုပြန်ရောက်လာရင်တော့ထပ်ပြီးတော့ခွဲခြားစောင့်ကြည့်ဖို့မလိုတော့ဘူးလို့လည်းပြောပါတယ်အပြည့်အစုံကိုတော့ VOA မြန်မာပိုင်းသတင်းတောက်စုစုကဆက်ပြီးပြောပြပေးပါမယ
်ကျန်းမာရေးနဲ့အားကစားဝန်ကြီးဌာနကကူးစက်ယောဂါများကာကွယ်နှိမ်နင်းရေးဥပဒေပုံမှန်27ပုံမှန်ခွဲခါဝေးပါလုပ်ပိုင်ခွင့်ကိုရှင်းလင်းပြီးလက်တလောအသက်ရှူလမ်းကြောင်းဆိုင်ရာယောဂါ COVID-19 ကိုကူးစက်မြန်ယောဂါသို့မဟုတ်တိုက်ကြရမည့်ကူးစက်ယောဂါအဖြစ်သတ်မှတ်တဲ့အမိန့်ကို February 28ရက်တောက်ချာနေ့နေ့လယ်ခင်းမှာထုတ်ပြန်လိုက်ပါတယ်အခုလိုအမိန့်ထုတ်ပြန်လိုက်တာဟာမြန်မာနိုင်ငံတွင်းမှာဒီယောဂါကူးစက်ပြန့်နှံ့မှုမဖြစ်ပွားစေရေးအတွက်ကြိုတင်ကာကွယ်ရေးနဲ့တုံ့ပြန်ဆောင်ရွက်ရေးတို့ကိုထိထိရောက်ရောက်ဆောင်ရွက်နိုင်ဖို့တမန်လိုက်တာလို့ဗဟိုကူးစက်ယောဂါတိုက်ချက်ရေးဌာနဒုတိယညွှန်ကြားရေးမှူးဒေါက်တာခင်ခင်ကြီးကပြောပါတယ်
ဒီလိုမျိုးအနေနဲ့မိကိုယ်တော်ရှားတယ်ချောင်းဆိုးတယ်ယောဂဖြစ်တဲ့အတိုင်းကြီးကလာတယ်ဒါမှမဟုတ်သခွဲကြည့်ပြီးလူနာနဲ့အတွေ့အနေခဲ့တဲ့အဲ့လိုဖြစ်ပြီးတော့ရှားတယ်ချောင်းဆိုးတယ်ဆိုရင်မိတို့ကိုယ်တိုင်သတင်းပြဖို့လိုပါတယ်အဲ့ဒီတွင်ကောင်းဝင်ချင်ရတယ်တကယ်လို့ဒီလူနာတွေသိတယ်ဆိုလို့ရှိရင်ထုံးမထားပဲနဲ့သတင်းပြဖို့လိုပါတယ်ဒီနေ့ပြောဆိုယောဂရှိတဲ့သူတွေပြည်သူလူထုကြားထဲမှာမသိလိုက်မသိပါတော့နဲ့ဖြစ်နေတာမျိုးရှိနေတယ်မဖြစ်အောင်ဒီဥပဒေကကျွန်တော်တို့အပိတ်ကိုဖြတ်ပြန်နိုင်ခြင်းဖြစ်ပါတယ
်အခုလိုတိုင်ကြရမည့်ကူးစက်ယောဂအဖြစ်သတ်မှတ်လိုက်ပြီးဖြစ်လို့ဒါရီကိုပြက်ကွက်ခဲ့ရင်ဘသူ့ကိုမဆိုဥပဒေပြဋ္ဌာန်းချက်အတိုင်းအရေးယူနိုင်တယ်လို့ဒေါက်တာခင်ခင်ကြီးကအခုလိုပြောပါတယ်
ဒီလိုနဲ့တိုင်ကြတဲ့ယောဂါဆိုပြီးတော့မိတ်ဆွေပြန်လာပြီဆိုလို့ရှိရင်ဒါဆိုဒီယောဂါကဒါတိုင်ကိုတိုင်ကြရမယ်ဆိုတော့ဒီယောဂါအဖြစ်ကြောင်းပြောလိုက်ပြီဒါဆိုမတိုင်ကြရင်ဘယ်လိုရေယူခံရမှာလဲအတိုင်ကြရင်ဘယ်လိုရေယူခံရမှာလဲဆိုတော့ဆောက်ကြတယ်အဒီကုသရောတောက်ကနေနေတော့ဒီဥပဒေမှာရှိပါတယ်အတော်လာတိုင်နဲ့ဖြစ်ဖြစ်ချင်းတန့်တက်ချင်းဒါမျိုးတွေကိုကျွန်တော်တို့ဆောင်ရွက်ရမယ်ဥပဒေပုံမှန်တွေကိုလိုင်းအောင်ပြက်ခွက်လို့ရှိရင်ကုသရောကမျိုးတောက်ကနေနေဥပဒေပုံမှန်၁၈မှာဖော်ပြကြရမယ်ဒါဆိုပုံမှန်၁၄ရာသက်ဆိုင်ရာအဖွဲ့အစည်းတို့မှာအရာရှိရာထုတ်ပြန်တော့တိုင်နဲ့ဖြစ်ချင်းဒီတို့မှာတန့်တက်မှုကိုဖော်ပြခြင်းနဲ့ကြောင့်ပြမှုတင်စားတင်ခြင်းခံထို့သို့အထောင်နဲ့ချောလာတိဖြစ်စေ၊ဆက်လာတော့မပေါ်တော့ဝေဒန်ဖြစ်စေ၊ဆက်ရလုံးဖြစ်စေဆက်မှန်းလို့ပြခံထားပါ
ဗျ။မြန်မာနိုင်ငံမှာ COVID-19 တခွဲအတည်ပြုလူနာမရှိသေးပေမဲ့ယောဂါဆောင်ချက်ကြီးရှုခြင်းလုပ်ငန်းတွေကိုအရှင်မြင့်ဆောင်ရွက်နေပြီးပြည်သူတွေအနေနဲ့လည်းအတိအကျလိုက်နာပေးဖို့ကိုဒေါက်တာခင်ခင်ကြီးကပြောပါတယ်
28ရက်နေ့လား2020ရက်ဆက်ရှင်မှာအချိန်ထိပေါ့နော်ကျေးဇူးမြန်မာဆောင်ရွက်ကြည့်ရှုစုတော်မှုပေးလဲရှိတဲ့လူနာမရှိတော့ပါဘူး28ရက်နေ့ဒီဆိုမြန်မာနိုင်ငံမှာ COVID ယောဂါတခွဲအတည်ပြုဒီနာမတွေ့ရှိသေးတော့လေဒီမှာတော့ယောဂါဆောက်ချက်ကြည့်ရှုခြင်းမှာလည်းရှင်းအောင်ပြဆောင်ရွက်လို့ရှိပါတယ်ဒီလိုလိုအနေနဲ့ကျန်းမာရေးနဲ့အားကောင်းဖို့ပြင်ဆင်တာထုတ်ပြန်တာလည်းယောဂါကကိုယ်ရေးဆိုင်ရာကျန်းမာရေးစီမံခန့်ခွဲချက်လက်တွေရှိချာခိုင်းနာဖို့အတွက်နှိုးဆော်ပါလေ
ကိုရိုနာယောဂါပိုးစတင်ဖြစ်ပွားခဲ့တဲ့တရုတ်နိုင်ငံဝူဟန်မြို့မှာနေထိုင်တဲ့မြန်မာကျောင်းသား59ဦးကိုမန္တလေးမြို့ကန်တော်နဒီဆေးရုံမှာတီးခြားထားရှိပြီးယောဂါရှင်များရှိ14ရက်ကြာဆောင်ကြည့်ခဲ့တာဖေဖော်ဝါရီလ16ရက်နေ့ကအဆုံးသတ်သွားပါပြီ။သူတို့59ဦးစလုံးမှာကိုရိုနာယောဂါပိုးမရှိတာကြောင့်နေအိမ်အသီးသီးကိုပြန်သွားချပေမဲ့ဝူဟန်မှာကျန်ခဲ့တဲ့မြန်မာကျောင်းသား2ဦးကိုတော့မြန်မာအိန္ဒိယနှစ်နိုင်ငံတာဝန်ရှိသူတွေနဲ့ဆောင်ရွက်ချက်နဲ့မနေ့ကဖေဖော်ဝါရီ28ရက်နေ့မှာဝူဟန်ကနေအိန္ဒိယနိုင်ငံနယူးဒေလီမြို့ကိုခေါ်ဆောင်လာခဲ့ပါတယ်။အဲဒီကျောင်းသား2ဦးကိုနယူးဒေလီမြို့မှာပဲထားရှိပြီးယောဂါရှင်ရှိဆောင်ကြည့်ကာလ14ရက်ပြီးရင်မြန်မာနိုင်ငံကိုပြန်လာမှာဖြစ်ပြီးသူတို့ကိုထပ်ပြီးဆောင်ကြည့်ဖို့မလိုတော့ကြောင်းဒေါက်တာခင်ခင်ကြီးကပြောပါတယ်။
အိန္ဒိယနိုင်ငံကတော့ဒီအဲ့ဒီဝူဟန်ပြန်လာလို့ဆိုကျွန်တော်တို့ကတော့သူတို့က14ရက်ဆောင်ရှိတယ်။ဆောင်ရှိပြီးမှကျွန်တော်တို့နိုင်ငံကပို့မှာပေါ့နော်။ပို့လို့ဆိုတော့ကျွန်တော်တို့နိုင်ငံလေကြောင်းတစ်ခုခုနဲ့ပို့မှာပါ။သူတို့လာပို့မှာမဟုတ်ပါဘူး။ဒါကြောင့်အိန္ဒိယနိုင်ငံ14ရက်ဆောင်ရှိကိုပြန်လာတဲ့ကျောင်းသားတွေကိုတော့ quarantine လုပ်ချက်အကြောင်းရှိပါလား။သူကတက်ခါလို့အိန္ဒိယမှာတော့14ရက်လောက်ပြန်လာတော့နိုင်ငံလေတော့နောက်တဲ့နိုင်ငံမှာတော့အဲ့ရောက်တော့ရောက်ခဖြစ်တဲ့ဒေသကလာတော့သူ14ရက်လောက်ကြာတယ်။ဒါတော့လို့လို့ပြီးရင်တော့ဒါကသူကကျွန်တော်နိုင်ငံပြန်လာတဲ့အခါမှာဘာမှ quarantine လုပ်ချက်မလိုတော့ပါဘူး။
ကျမရုံနဲ့အားကစားဝန်ကြီးဌာနကပြည်သူ့ရဲ့အနေနဲ့လူစုလူဝင်နဲ့ပွဲလမ်းသဘင်တွေကိုရှောင်ကျဉ်ကြဖို့အပါအဝင်လက်ကိုစနစ်တကျမကြာခဏဆေးဖို့နဲ့ယောဂါကာကွယ်ရေးကျမရုံအသိပညာပေးနှိုးဆော်ချက်တွေကိုလိုက်နာဆောင်ရွက်ကြဖို့တိုက်တွန်းထားပါတယ်။တရုတ်နိုင်ငံဟူပေပြည်နယ်ဝူဟန်မြို့ကနေစတင်ဖြစ်ပွားခဲ့တဲ့ COVID-19 ကိုရိုနာယောဂါပိုးဟာအခြားနိုင်ငံပေါင်း55နိုင်ငံကိုကူးစက်ခဲ့ပြီးဒီကနေ့ဖေဖော်ဝါရီ28ရက်နေ့လည်ကစီးရင်အရလူပေါင်း 10,000 ကျော်ကူးစက်ခံနေရတာပါ။ဒါဟာကမ္ဘာနဲ့အပျော်စီးတင်မော Diamond Princess ပေါ်ကကူးစက်ခံရသူ905ယောက်နဲ့တည်ဆုံးသူ4ဦးရဲ့စရင်းကိုပါထည့်သွက်ထားတာဖြစ်ပြီးတည်ဆုံးသူကတော့စုစုပေါင်း 2,800 ကျော်အထိရှိနေပြီးတရုတ်နိုင်ငံမှာအများဆုံးဖြစ်ပါတယ်။